ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အနေနဲ့လက်ရှိမြန်မာနိုင်ငံမှာရာသီတုတ်ကွေးရောဂါ H1N1 ဖြစ်ပွားနေမှုကိုအရေးပေါ်အခြေအနေဖြစ်မသတ်မှတ်တဲ့အကြောင်းပြည်သူ့ကျန်းမာရေးဦးစီးဌာနတာဝန်ရှိသူကပြောပါတယ်H1N1 ဖြစ်ပွားမှုကြောင့်လေဆိပ်နဲ့စိတ်ကမ်းအဝင်ထွက်တွေမှာဗိုင်းရပ်စ်ပိုးကူးစက်ခံရသူရှိမရှိစစ်ဆေးနေပြီးနိုင်ငံရခြားသွားတဲ့မြန်မာနိုင်ငံသားတွေကိုတားဆီးခံရတာမျိုးလည်းအခုချိန်ထိတော့မရှိသေးဘူးလို့ဆိုပါတယ်။သတင်းပြည်စုံကတော့ဗွေးမြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကစုံစမ်းတင်ပြထားပါတယ်ရှင်
။အခုဇူလိုင်လ28ရက်နေ့အထိရာသီတုတ်ကွေးရောဂါ H1N1 ဖြစ်ပွားသူ35ဦးရှိပြီး H1N1 ကြောင့်သေဆုံးသူ6ဦးရှိသွားပါပြီ။လက်ရှိမြန်မာပြည်မှာရာသီတုတ်ကွေးရောဂါ H1N1 ဖြစ်ပွားနေမှုဟာကမ္ဘာအနှံ့ကိုကူးစက်ပြန့်နှံ့နေတဲ့အခြေအနေမဟုတ်သေးတာမို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ကအရေးပေါ်အခြေအနေမသတ်မှတ်ဘူးလို့ပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကပြောပါတယ်
။ရုရှားကလည်းဒါကိုသူတို့ကဟိုကျွန်တော်တို့နိုင်ငံကိုဒါကိုအရေးပေါ်ရှင်နေမှုမသတ်မှတ်ဘူး။အိန္ဒိယနိုင်ငံကလည်းပြီးခဲ့တဲ့6ရက်ပြီးခဲ့တဲ့ရက်ပိုင်းက600လောက်ဖြစ်တဲ့ဆုံးမှုရဲ့များတယ်ကိုယ့်ထင်များတာပေါ့အများကြီးပေါ့နော်။အဲ့တော့ဒီအဲ့ဒါမျိုးဆိုတော့သူက post pandemic ပေါ့နောက်ပိုင်းမှာ post pandemic period ဖြစ်ဖြစ်တယ်ခဏကိုနောက်ပိုင်း post pandemic ဖြစ်ဆိုတော့သူကကာယောဂဟိုပါ pandemic ကြီးမဟုတ်တဲ့အတွက်အရေးပေါ်မပတ်သက်မှကျန်စီလို့မတတ်မှဘူးခင်ဗျမတတ်မှဘူးသူပဲရှိရခံဒီကိုယ်တည်းသူပင်ကြောဆိုတော့ပြောတော့သူကအဲ့လိုတတ်မှဖို့ကတော့မရှိပါဘူးဘာလို့သူကဒါခါနန်လန်လေးမှာလည်းဖြစ်တယ်ဒါမျိုးကြောင့်သူကဒီ operation နဲ့တတ်မှထားပါလေပေါ့လုံးအလုံးလေးပဲမတတ်မှသေးဘူးမတတ်မှပါဘူးလို့ပြောပါတယ်
ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အနေနဲ့ရာသီတုတ်ကွေးရောဂါ H1N1 ဖြစ်ပွားမှုနဲ့ပတ်သက်ပြီးကျန်းမာရေးဝန်ကြီးဌာနကိုဆေးနဲ့စက်ပစ္စည်းတွေကာကွယ်ဆေးနဲ့ N95 နှာခေါင်းဆေးတွေထောက်ပံ့ပေးသွားဖို့လည်းရှိနေပါတယ်။အခုလက်ရှိ H1N1 virus ပိုးကူးစက်ခံထားရတဲ့လူနာတွေကိုချင်းပြည်နယ်၊ပဲခူးတိုင်း၊အေရဝတီတိုင်းနဲ့ရန်ကုန်တိုင်းဒေသကြီးတို့မှာတွေ့ရှိထားတာဖြစ်ပြီးဒီကနေ့ဇူလိုင်လ28ရက်နေ့မှာရာသီတုတ်ကွေးရောဂါ H1N1 ဖြစ်ပွားသူ5ဦးထပ်တွေ့ထားတာပါ။H1N1 ဖြစ်ပွားနေတာကြောင့်နေဆက်အဝင်အထွက်လေဆိပ်နဲ့စိတ်ကမ်းအဝင်ထွက်တွေမှာလည်းပုံမှန်ထက်ပိုပြီးစစ်ဆေးမှုတွေလှုပ်ဆောင်နေတာရှိပြီးနိုင်ငံရခြားသွားရောက်တဲ့မြန်မာနိုင်ငံသားတွေကိုအခြားနိုင်ငံတကာလေဆိပ်တွေမှာတားမြစ်ခံရတာမျိုးလည်းလုံးလုံးစေအထီတော့မရှိသေးဘူးလို့ဒေါက်တာတန်းထွန်းအောင်ကပြောပါတယ်။
ကျွန်တော်တို့ဒီကူးစက်ရောဂါတစ်ဖက်ခံတာကအဲဒီနေဆက်ဝင်ပေါက်ဆက်ပေါက်တွေလေဆိပ်ပေါက်ဆက်ပေါက်တွေရေဥပဒေတွေမျိုးကျမခဏရှိနေတယ်။အဲ့မှာဝန်ထမ်းရှိတယ်။အဲ့ဝန်ထမ်းနဲ့စစ်ဆေးနေတာပါနော်အခြားတိုင်းမှာလည်းအခုဘုရားမတင်လာလို့ဆက်ဆေးပါလေအလုပ်နေပါလေခင်ဗျအခုတော့ကျွန်တော်မကြားပါဘူးခင်ဗျအခုတော့ကျွန်တော်မကြားပါဘူးကျွန်တော်လည်းကမ္ဘာ့ကျန်းမာရေးအဖွဲ့တောင်းကြောင်းကြားထားတယ်သူတို့ကလည်းသူတို့ကလည်းအဲ့ဒီဟာတို့မဖြစ်အောင်ကျွန်တော်တို့ကူညီပြီးတော့ဆွေးရှင်းပေးပါလေဟုတ်ကဲ့
မြန်မာနိုင်ငံမှာ H1N1 ဖြစ်ပွားနေမှုကြောင့်ဗြိတိန်နိုင်ငံခြားရေးဌာနကတော့သူ့နိုင်ငံသားတွေမြန်မာနိုင်ငံကိုတွားရောက်လည်ပတ်တဲ့အခါသတိထားတွားလာကြဖို့နှိုးဆော်ထားတာလည်းရှိပါတယ်လက်ရှိလေဆိပ်နဲ့စိတ်ကမ်းအဝင်ထွက်တွေမှာကျန်းမာရေးစစ်ဆေးမှုလုပ်နေတဲ့အခြေအနေကိုစိတ်ကမ်းကျန်းမာမှုဆရာဝန်ကြီးဒေါက်တာညံထက်လွင်ကအခုလိုပြောပြပါတယ
်ကျွန်တော်တို့ကတော့ဒီ H1N1 မှာမဟုတ်ပါဘူးကျွန်တော်တို့ကတော့ဒီ fever screening ကတော့ဒီ airport မှာဒီလေဆိပ်ကောစိတ်ကမ်းအောင်မှာကျွန်တော်တို့ကတောက်လျှောက်လုပ်နေပါတယ်အခုဒီ influenza ဖြစ်တော့လဲကျွန်တော်တို့ဒီလုပ်နေတာလုပ်ငန်းစဉ်ကိုပဲကျွန်တော်တို့ပို့ပြီးတော့ဟိုတည်းတည်းဝင်လုပ်နေတာပေါ့နော်အဲဒီကြပဲသူတူကြဆောင်ရတာကတော့ဒီနေ့မနေ့ဒီလေဆိပ်မှာရန်ကုန်ပြည်ဆိုင်လေဆိပ်မှာကျွန်တော် risk communication ပေါ့ H1N1 နဲ့ပတ်သက်ပြီးကျွန်တော်တို့အတိအကျဟောပြောခွင့်တခုလုပ်ပါတယ်ဗျာလောလောလတ်တော်တော့ကျွန်တော်လေဆိပ်မှာတော့ထိခြားသိသင့်တော့မရှိသေးပါဘူးဗျာဟုတ်ကဲ့ဒီဒီအခုချိန်ဒီပေါ့နော
် influenza A H1N1 PDN09 virus ပိုဟာ2009ခုနှစ်မှာကမ္ဘာ့ကပ်ရောဂါအတွင်းဖြစ်ပွားခဲ့ပြီးလက်ရှိမှာတော့ရာသီတုတ်ကွေးရောဂါ seasonal flu H1N1 အနေနဲ့ဆက်လက်ပြန့်ပွားနေတာပါမြန်မာပြည်မှာ2009ခုနှစ်ကစပြီး2016ခုနှစ်အတွင်းရာသီတုတ်ကွေးရောဂါ H1N1 ဖြစ်ပွားသူ450ကျော်ရှိခဲ့ပြီးအခု2018ခုနှစ်မှာမှ H1N1 နဲ့လူသေဆုံးမှုရှိကြောင်းစစ်တမ်းကောက်ယူရရှိတာလည်းဖြစ်ပါတယ်။ရာသီတုတ်ကွေးရောဂါဟာတစ်ကမ္ဘာလုံးမှာနှစ်စဉ်လူဦးရေ3,000-5,000အထိဖြစ်ပွားလိမ့်ရှိပြီးလူဦးရေ2,000+ 5,000အထိသေဆုံးနေတာလည်းဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကကြေညာထားတာပါ။ရာသီတုတ်ကွေးရောဂါ H1N1 ဟာမိုးရာသီနဲ့မိုးကုံဆောင်ကူကာလတွေမှာဖြစ်ပွားလိမ့်ရှိတာဖြစ်ပြီး H1N1 virus ပိုးဟာလေထဲကသစင်အသက်ရှူလမ်းကြောင်းထဲဝင်ရောက်ပြီးလူတဦးကနေတဦးကိုကူးစက်နိုင်တာကြောင့်ပြည်သူတွေအနေနဲ့ချောင်းဆိုးနာကျင်တဲ့အခါတစ်ခါသုံးနှာခေါင်းစီးဒါမှမဟုတ်လက်ကင်ပွားကိုအသုံးပြုတာလက်ကိုဆက်ပြာနဲ့သေးချာဆေးကြောတာလူထူထပ်တဲ့နေရာတွေကိုသွာလာတာကိုရှောင်တာကို့အနီးမှာတစုံတစ်ယောက်တုတ်ကွေးရောဂါဖြစ်တယ်လို့တန်တရားရှိရင်ဒီစက်တဲ့ကျန်းမာရေးဌာနတွေကိုအမြန်ဆုံးဆက်သွယ်တာတွေလုပ်ဖို့ကျန်းမာရေးဝန်ကြီးဌာနကညွှန်ကြားထားတာလည်းရှိပါတယ်ရှင်။